ရှမ်းပြည်တောင်ပိုင်းဒနုကိုပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်တဲ့ရွာငံမြို့နယ်နဘန်းကြီးချေးရွာဘက်မှာဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံတွေထွက်ပြေးတိမ်းရှောင်နေကြပါတယ်။နဘန်းကြီးချေးရွာက300လောက်အပါဝင်ပတ်ဝန်းကျင်ချေးရွာကချေးရွာ10ရွာလောက်ကပြည်သူတွေလည်းနီးဆက်ရချေးရွာတွေနဲ့တောတောင်နေတဲ့ကိုပုံအောင်နေကြတာသတင်းတပတ်ကျော်နေပြီလို့သူတို့ကပြောပါတယ်။စစ်ကောင်စီကသွာလာရေးလမ်းကြောင်းတွေကိုပိတ်ပင်ထားတာကြောင့်ရိတ်ခါတဲဆောင်ဖို့အဆင်မပြေလို့စားရေးတောက်ရေးနဲ့အခက်အခဲတွေဖြစ်နေပါတယ်။ဒီကြောင်ရန်ကုန်ကလာတဲ့သတင်းကိုမဆုမွန်ပြောပြပေးမှာဖြစ်ပါတယ်ဗျာ
။ရှမ်းပြည်နယ်တောင်ပိုင်းဒနုကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေကရွာငံမြို့နယ်နဘန်းကြီးကျေးရွာနာကပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကိုစစ်ကောင်စီတပ်တွေကဧပြီလ20ရက်နေ့ကထိုးစစ်ဆင်ပြီးတိုက်ခိုက်ခဲ့တာကြောင့်နဘန်းကြီးကျေးရွာကပြည်သူ300လောက်အပါအဝင်အနီးဝန်းကျင်ကျေးရွာ10ရွာကပြည်သူတွေဟာဘေးလွတ်ရာကိုထွက်ပြေးပုန်းရှောင်နေကြရပါတယ်။ဧပြီလ20ရက်နေ့ကဒီကနေ့အထိတောတောင်တွေထဲမှာရှောင်ပုန်းနေကြတာ10ရက်နီးပါးရှိနေပြီလို့ရွာကန်တူကပြောပါတယ်
။ဒီ10ရက်နေ့မှာတော့ဒီမှာစစ်ကြောထိုးရတာပေါ့စစ်ကြောထိုးပြီးတော့အဲဒီမှာတိခါမီးတွေဖြစ်တယ်။ဒီမှာတခြားကတိခါမီးတွေဖြစ်တော့ဒီမှာလည်းလည်းဒီမှာကြောက်ပြီးတော့ဖြစ်ပြရတာပေါ့နော်။
နဘန်းကြီးရွာဘက်မှာဒါဟာပထမဆုံးအကြိမ်တိုက်ပွဲဖြစ်ပွားတာဖြစ်လို့ဒေသခံတွေပိုးပြီးတော့စိုးရင်ထိတ်လန့်နေကြတာပါစစ်ကောင်စီတပ်တွေထိုးစစ်ဆင်တိုက်ခိုက်ခဲ့ပြီးရွာထဲမှာတက်ဆွဲနေရာယူထားတဲ့အတွက်စစ်ပြေးဒုက္ခသည်တွေနေရက်မပြောင်းရဲကြသေးတာဖြစ်ပါတယ်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေရှိနေနိုင်တယ်လို့စစ်ကောင်စီဘက်ကယူဆတဲ့နေရာတွေဘက်ကလည်းလက်နက်ကြီးတွေနဲ့မကြမကြာပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်တိုက်ပွဲဖြစ်ပြီးတဲ့နောက်ပိုင်းနဘန်းကြီးကျေးရွာဒေသခံ9ဦးထပ်မင်းဖမ်းဆီးခံရတယ်လို့ဒေသခံတွေကပြောပါတယ်။ဒီအခြေအနေတွေကြောင့်ယာနဲ့ချီတဲ့နဘန်းကြီးရွာသူရွာသားတွေအပါအဝင်အနီးအနားရွာတွေကဒေသခံတွေအခုချိန်ထိနေရက်မပြောင်းရဲကြသေးတာဖြစ်ပါတယ်
။ဒီဘေးချောင်းကတော့မိသားစုလိုက်ရောဆိုရင်တော့အကုန်လုံးက300လောက်ဆိုရင်ဟုတ်တယ်နဘန်းကြီးရွာတွေပေါ့။အဲဒီမှာလည်းဒိန်ကြီးရွာတို့နောက်ပြီးတော့ပင်တော်ကြီးရွာတို့တောင်ဦးကြီးရွာဂျင်းလေးကြီးရွာဒီနေရာလေးကလည်းမင်းကဆယ်ရောင်လောက်ရှိတယ်။ဒီထဲမှာလည်းနဘာကြီးကလည်းစီကြောင်းနဲ့ထိုးတယ်။နောက်ပြီးတော့ဟောင်းနဲ့စီးတယ်ပေါ့။နောက်အဲ့လိုလေးဆိုတော့ပြေးရတာပဲလို့ကွာ
။စစ်တပ်ဘက်ကရွာတွေနားတစ်လျှောက်ကိုကင်းမုန်းနေချထားတယ်လို့သွာလာရေးလမ်းကြောင်းတွေကိုလည်းပိတ်ပင်ထားလို့တောတောင်တွေထဲမှာပုန်းခိုနေကြရတဲ့ဒေသခံဒုက္ခသည်တွေအတွက်ရိတ်ခါတဲယူနိုင်ရေးအခက်အခဲဖြစ်နေပါတယ်။စားရေးတောက်ရေးအတွက်လည်းအခက်ကြုံနေတယ်လို့ထွက်ပြေးတိမ်းရှောင်နေရတဲ့ရွာကန်တဦးကပြောပြပါတယ်
။ဒီဆယ်ရည်လုံးကပေါ်ဝင်တဲ့ဒီချုပ်ကိုဒီလိုကဒီလိုမျိုးအဲ့လိုတောင်းနေရတဲ့ဘယ်လိုမှမလုပ်ရဘူးရစ်ခပ်ပြီးတော့လည်းမလုပ်ရဘူးအဲ့လိုကမဟာတော့သုံးဆောင်တော်မှလည်းပြာလို့တော့လာမရှိဘူးစိုက်ပြန်ထားတယ်ဒီလိုဒေသခံကရစ်ခပ်ရတယ်မရှိဘူးပေါ့ဗျာကြောက်ပြီးတော့တော့ပုံနေရတာအများကြီးပဲ
ဒီလိုစစ်ပေးရှောင်တွေရှောင်တိန်နေရတဲ့အချိန်ကြာလာတာနဲ့အမျှသူတို့အတွက်စားတောက်နေရေးအခြေအနေကပိုးပြီးတော့မှခက်ခဲလာတယ်လို့နောက်ထပ်ဒေသခံတဦးကအခုလိုပြောပြပါတယ်
ဒီစာရေးတော်ရင်းနဲ့စာပြလို့ရတော့ဟိုကိုယ်ကြီးတဲ့လူမရှိဘူးပဲမရှိဘူးလို့ပဲပြောလို့ရတယ်အဲ့တော့ဒါကယူသားလို့ဆိုတော့ကိုယ်နဲ့ခင်ခဲ့ဘူးတဲ့မိတ်ဆွေတွေနာအကူတောင်းပြီးတော့သူများပေးတာပဲစားနေရတာဒီခံဆယ်ဒီလေးငါးဒီလေးကုန်ပြီဆိုရင်နောက်ဖယ်ရမယ်ရင်ဘယ်ရဒီချီကအကူတောင်းရမယ်ဆိုတာတော်တော်လေးစိတ်ကြီးနေတာပေါ့ဒီချီလေးလေးကဒီရှိနေတဲ့ခေတ်ကတော့ကံတူရပ်ပြရမလဲဆိုတဲ့ပုံမှာဘယ်တော့မှပြေးနေရတယ
်။ဒါတွေကတော့ရှမ်းပြည်နယ်တောင်ပိုင်းဒနုကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေကရွာငံမြို့နယ်နဘန်းကြီးကျေးရွာဘက်မှာဖြစ်နေတဲ့အခြေအနေတွေဖြစ်ပါတယ်။ထွက်ပြေးတိမ်းရှောင်နေကြရတဲ့ပြည်သူတွေကတော့သူတို့ရဲ့နေအိမ်တွေကိုအမြန်ဆုံးပြန်ခွင့်ရဖို့မျှော်လင့်နေကြပါတယ်ရှင်။